ရခိုင်ပြည်နယ်မြောက်ပိုင်းတောင်ပြိုလက်ဝဲမြို့နီဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြေမှာထောင်နဲ့ချီတဲ့နေရက်ဆွန့်ခွာသူအစ္စလမ်ဘာသာဝင်တွေနေထိုင်နေကြပြီးသူတို့တွေဟာနေရက်ရင်ကျေးရွာကိုတိုက်ရိုက်ပြန်ပို့ပေးဖို့နိုင်ငံသားဖြစ်ခွင့်ချက်ချင်းပေးဖို့နဲ့သူတို့လုံခြုံရေးအာမခံချက်ပေးဖို့စတာတွေကိုတောင်းဆိုနေကြပါတယ်ဒီတောင်းဆိုချက်တွေကိုနှစ်ဖက်ညှိနှိုင်းဖို့တွားရောက်ပေမဲ့အဲ့ဒီလူတွေမရောက်လာတာကြောင့်ဆွေးနွေးနိုင်တာမရှိတဲ့အကြောင်းမြန်မာအာဏာပိုင်တွေဘက်ကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကတစ်ဖက်နိုင်ငံကိုထွက်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့ပတ်သက်လို့ညှိနှိုင်းမရသေးတဲ့အခြေအနေတွေကိုမောင်တော်ဒေတာကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့2018ခုနှစ်ဩဂုတ်လကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်9000လောက်ထွက်ပြေးခဲ့တယ်လို့ထောင်ထဲချီတဲ့နေရက်ဆွန့်ခွာသူတွေကတော့တောင်ပြိုလက်ဝဲမြို့အနီးကဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်စပ်မြင်းကနယ်စပ်မှတ်တိုင်အမှတ်34နဲ့35အကြားမှာနေထိုင်နေကြတာဖြစ်ပါတယ်။သူတို့တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ပဇားမြို့မှာကုလသမဂ္ဂကဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းကိုမသွားကြဘဲနေဆက်မြင်းမှာပဲနေထိုင်နေတဲ့အကြောင်းကိုဥဒင်းမိုဟာမက်ကအခုလိုပြောပါတယ
်။ဘင်္ဂလားနိုင်ငံကကျွန်တော်နိုင်ငံမဟုတ်ဘူးကျွန်တော်လောလောဆယ်တင်မှလည်းတည်ခဲ့ဖို့ကျွန်တော်ရောက်လာတာကျွန်တော်တို့ဟိုမှာအေရှန်တော့ကျွန်တော်ပြန်ကိုရင်ကျူပြန်ရောက်ဖို့ကျွန်တော်တို့အဲ့ဒီစိတ်တွန်းလို့ကျွန်တော်ဒီမှာစောင့်နေတာပါ။ဒီမှာကျန်စုကာနဲ့ကျွန်တော်ပြန်သွားလို့မရဘူး။now ကျွန်တော်ဘက်ကနည်းနည်းပါပါထောင်းဆွေးချရတာလိုက်ရတာလိုက်လို့မရှိလို့ကျွန်တော်နည်းနည်းပါပါစောင့်နေတာပါကျွန်တော်သွားပါပါကျွန်တော်နေရာကိုကျွန်တော်သွားပါပ
ါဒီနေရာမှာနေထိုင်သူတွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတဲ့
အတိကကျွန်တော်ကဒီကနေကျွန်တော်ဒါရိုက်ရင်ကိုပဲကြင်ချင်ပါတယ်ကိုရင်ကိုဘူးတဲ့ကကို now ကျွန်တော်ကကျွန်တော်မိပါတယ်ဖူးပွားတယ်အကုန်လုံးကနိုင်ငံသားပဲအမျိုးသားပဲမှုနေကရှိတယ်ဘာကြောင့်ကျွန်တော်နိုင်ငံသားမဟုတ်တာအဲဒါကျွန်တော်နိုင်ငံသားအပြန်မပြောင်းဘူးNBC ကလုံးမလိုပါဘူး NBC ကကျွန်တော်နားလည်နိုင်ငံသားတော့ပဲအကူကတိုက်ပြီးတော့သင်တူလာတဲ့ပုံစံလေးပုံစံလေးပူဆိုးတယ်နောက်တော့လုံချိုရမှခင်ချက
်လောလောဆယ်မှာမြန်မာအစိုးရကတစ်ဖက်နိုင်ငံကပြန်လည်ဝင်ရောက်လာသူတွေကိုလှဖိုးခေါင်ဂျာစကန်မှာလက်ခံပြီးပြန်လည်နေရာချထားမှာဖြစ်တယ်လို့နိုင်ငံသားစီစီရေးလုပ်ငန်းစဉ်အရ National Verification Card NVC ကတ်တွေထုတ်ပေးပြီးမှနိုင်ငံသားစီစစ်လက်ခံမှာဖြစ်ပါတယ်နောက်လုံခြုံရေးအတွက်တောင်းဆိုတာကတော့သူတို့တွေကို ARSA အကြမ်းဖက်သမားအဖြစ်ဆွဆွဲပြီးဖမ်းဆီးမှာစိုးရိမ်တာကြောင့်လို့ပြောပါတယ်ဒီမှာနေထိုင်နေသူတွေဟာ6000ကျော်လောက်ရှိတယ်လို့ပြောပေမဲ့လက်ရှိမှာ3500လောက်သာရှိနိုင်ကြောင်းလဲမြန်မာအာဏာပိုင်တွေဘက်ကခန့်မှန်းထားပါတယ်မောင်းတော့ခရိုင်ကဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးကတော့သူတို့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးအစိုးရဘက်ကဆွေးနွေးဖို့ဆောင်ရွက်ခဲ့ကြောင်းအခုလို့ပြောပါတယ
်ဟိုဘုရောအောင်စုတို့ဒါရောက်လာပြီးလေးတူးဝင်ပြီပေါ့ရောက်လာပြီးတော့ညှိဖို့အတွက်သူတို့တော်ပြည်တယ်နော်ကျွန်တော်တို့ကလည်းကြိုတင်ပြီးတော့သူတို့ဆင်းနေပြည့်စုပေးကျွန်တော်ကျအိမ်တော်သူလူကြီးရဲ့တိကျငါတို့ကိုပြည့်စုပေးဆိုရင်သူတို့ကတော့ကြိုးတော့ဟုတ်ကဲ့ဟုတ်ကဲ့ပြောတယ်ပြီးတကယ်တမ်းကျွန်တော်တို့ဆင်းရတခုမှရောက်မလာဘူးအဲ့တော့မင်းတို့လူအနာချက်နဲ့ပတ်သက်ပြီးတော့ညှိမင်းနော်ငါတို့ဒီတောင်လူစခန်းမှာပဲတောင်လူစခန်းဆိုကျွန်တော်လက်ခံစခန်းပြောပါပါအဲ့လက်ခံစခန်းထဲမှာပဲသူတို့စီကကိုယ်စလဲလဲလာဒါပြီးတော့ပြည့်ပြီးတော့ကျွန်တော်တို့ညှိနှိုင်းကြမယ်နော်မင်းတို့လူအချက်ပေါ်မှာဒီဘက်ကနေဖြစ်စီပေးနိုင်တဲ့ဟာလေနော်ပြင်ရှင်ပြောင်းလို့ပြင်နိုင်တဲ့ဟာလေဒါပြောမယ်ဆိုပြီးတော့လုပ်ပေမဲ့အဲ့ဒီကမောင်မီခေကသုံးချိန်တော့တော်တယ်နော်သူတို့တော်တွေ့တယ်အာနေနေခေမပြောလိုက်တခါပဲနေခေတော်တယ်အာညနေပဲတော်ဒါပဲသုံးချိန်ကြီးရောမောင်မီလက်တော့ကြောင့်ဒါနောက်ဆုံးဒီဝင်လို့လေဒါပြန်တော့ရတဲ့ဆန်တော့
မွန်တော်ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရဲထူးဟာတောင်ပြိုလက်ဝဲကျိုးစိုးရေးစခန်းမှာစီမံအုပ်ချုပ်မှုတာဝန်ကိုယူထားသူလည်းဖြစ်ပါတယ်။ဒီလ14ရက်နေ့ကတော့နေဆက်မြင်းပေါ်မှာရောက်ရှိနေတဲ့လူ9ဦးပါမိသားစုတစုဟာတောင်ပြိုလက်ဝဲမြို့လက်ခံရေးစခန်းကတဆင့်မောင်တော်မြို့ကိုပြန်လည်ရောက်ရှိခဲ့ပါတယ်။ပြန်လည်ဝင်ရောက်လာတဲ့မိသားစုကအိမ်တော်ဦးစီးဖြစ်သူဦးအက်တာအာလွန်ကအခုလိုပြောပါတယ်။ဒီက
ကျွန်တော်တို့တွေ့ရဦးကဘလို့ကျွန်တော်ကနာနေရခင်ဟိုဟာရာဆောင်ရင်ဘောဘာဘီတဲ့ဒီမှာလည်းတင်ရအောင်လေးလာနေကျွန်တော်တို့အစီပြလိုက်အစီပြရတယ်ကျွန်တော်တို့ဒီလက်ကျန်စကန်ကိုရောက်တယ်လက်ကျန်စကန်မှာဒီလော့ဒွန်လုံးနည်းနဲ့ညီတော့ပါတယ်စီပြစီပြတော့ကျွန်တော်တို့ဟိုဟာအမေစီရတော့ပြည်တယ်အပြည့်စက်ကျွန်တော်တော့ဆက်ရတယ်ကမြေစားပါအောင်လို့ပြန်တင်ကုန်မှာလည်းပြန်လေးပြီးတယ်လေးပြီးတော့အမေငါစားရှောက်လို့ရအောင်ဆိုပြီးတော့
ဘုရားရှင်ကလည်းလောပိ။ဦးအက်တာအလွန်ကအရင်ကတောင်ပြိုလက်ရာကကြေးရွာအုပ်ချုပ်ရေးမှူးတူဖြစ်ပြီးအခုလိုပြန်လာတဲ့နောက်မှာတယ်လီဖုန်းကတဆင့်အမျိုးသားတစ်စပေါက်ဆိုပြီးချင်းချောက်တာတွေရှိကြောင်းလည်းပြောပါတယ်။မြန်မာအစိုးရဘက်ကတစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုလက်ခံဖို့အတွက်စခန်းနှစ်ခုကိုဇန်နဝါရီလ23ရက်နေ့ကစတင်ပြီးဖွင့်လှစ်ခဲ့ပါတယ်။ ကုန်းလန်းကဝင်ရောက်လာသူတွေကိုတောင်ပြိုလဝဲစခန်းကကြိုးစိုးလက်ခံဖို့နဲ့ရေလန်းကဝင်ရောက်လာသူတွေကိုငခုရစခန်းကလက်ခံဖို့ပြင်ဆင်ထားပါတယ်။မြန်မာနိုင်ငံကိုပြန်ရောက်လာသူတွေဟာပထမဆုံးရဲတပ်ဖွဲ့ကစစ်ဆေးလက်ခံမှာဖြစ်ပါတယ်။အဲ့ဒီနောက်မှာလူဝင်မှုကြီးကြပ်ရေးဌာနကလုံထုံးလုံနီးနဲ့အညီစစ်ဆေးဆောင်ရွက်ပြီး MVC ခေါ်နိုင်ငံသားစီစီရေးကမရှိသူတွေကိုထုတ်ပေးမှာဖြစ်တယ်လို့နိုင်ငံသားလျှောက်ထားနိုင်ဖို့လည်းပြင်ဆင်ဆောင်ရွက်ထားပါတယ်။ကျူဇိုရေးစခန်းက MVC ကတ်ထုတ်ပေးပြီးတဲ့နောက်မှာတော့လှဖိုးကောင်ဂျားစခန်းမှာယာယီလက်ခံထားပြီးနောက်ပိုင်းမှာကြေးရွာသစ်တွေမှာပြန်လည်နေရာချထားမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေလက်ခံဖို့အတွက်ဇန်နဝါရီလ23ရက်နေ့ကတည်းကအစဉ်အသစ်ရှိကြောင်းပြောဆိုထားပြီးနိုင်ငံတကာကတော့ဒုက္ခသည်တွေနေရာချထားရေးနဲ့လုံခြုံရေးအရအစဉ်အသစ်မရှိသေးဘူးလို့ထောက်ပြတာတွေရှိနေပါတယ်။